တရုတ်ကုန်နှစ်ပါတီဘူဟုကော်မတီတကပိတ်အစည်းအဝေးကိုလာမဲ့တနင်္လာနေ့ကနေကြာသပတေးနေ့အထိပေကျင်းသူရမကျင်းပဖို့ရှိပြီးသမရရှိချင်းဖြင့်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်။တရုတ်ကုန်နှစ်ပါတီအချိန်20မြောက်ညီလာခံကိုနောက်နှစ်ဆောင်းရာသီမှာကျင်းပဖို့ရှိပြီးအဲ့ဒီညီလာခံမတိုင်ခင်အဖွဲ့ဝင်400လောက်ရှိပြီးဩဇာကြီးတဲ့ဘူဟုကော်မတီအစည်းအဝေးကျင်းပမှာပါ။အချိန်20မြောက်ပါတီညီလာခံမှာသမရရှိကိုတတိယသက်တမ်းအတွက်ဆက်ပြီးအတည်ပြုမယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြပါတယ်။ဒီတိုင်းမှရင်တော့သမရရှိဟာတရုတ်ခေါင်းဆောင်ကြီးမော်စီတုံးခေတ်နောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဩဇာအကြီးဆုံးခေါင်းဆောင်ဖြစ်လာတော့မှာပါ။နောက်သတင်းပတ်စည်းဝေးအတွင်းမှာတော့ပါတီရဲ့နှစ်ပေါင်း100တန်းတွင်အဓိကအောင်မြင်မှုတွေကိုအောင်ပွဲခံညွှန်းဆိုဖော်ပြမယ်။အဓိကဆုံးဖြတ်ချက်တရက်ပေါ်ထိတန်းခေါင်းဆောင်တွေဆွေးနွေးကြမယ်လို့နိုင်ငံပိုင်ဆင်ဝါသတင်းကဖော်ပြပါရတယ်။တရုတ်နိုင်ငံရဲ့အဆင့်နှင့်နိုင်ငံရေးစည်းဝေးတွေအားလုံးဟာကြိုတင်အကွက်ချပြင်ဆင်ပြီးမှကျင်းပတာဖြစ်ပြီးပါတီရဲ့ရည်ရည်ချက်သဘောထားကိုစတင်ပြီးတော့ပုံပွင့်လင်းလင်းပြောဆိုဆွေးနွေးတာမျိုးမရှိသလောက်ပါပဲ။